ဗိုလ်ချုပ်ဆန်းနဲ့အာဇာနည်ခေါင်းဆောင်ကြီးတွေကြာဆုံးခဲ့တာဒီနေ့ဆိုရင်69နှစ်ပြည့်ခဲ့ပါပြီ။ဒီနေ့မှာအာဇာနည်ခေါင်းဆောင်ကြီးတွေကိုဥညွတ်ခွန်ပြုသလိုသူတို့ဘဝသူတို့လောက်ရက်နဲ့သူတို့ခံယူချက်ကိုလည်းသုံးသပ်အတူယူသင့်တယ်။ခုချိန်မြန်မာနိုင်ငံရဲ့ဖြစ်ရပ်တွေနဲ့နှိုင်းယှဉ်ပြောမယ်ဆိုရင်လည်းဒီခေါင်းဆောင်ကြီးတွေထဲမှာလူမျိုးစုံကိုးကွယ်ရာဘာသာစုံပါဝင်နေတာတွေ့ရပြီးသူတို့ရဲ့မြင့်မြတ်တဲ့နိုင်ငံချစ်စိတ်ကိုမမေ့အပ်ဘူးလို့စာပေပညာရှင်တွေကထောက်ပြကြပါတယ်။လွတ်လပ်ရေးမရခင်အဲ့ဒီအချိန်မှာဝန်ကြီးချုပ်ဦးအောင်ဆန်းသူ့ကိုကုံသွယ်ရေးဝန်ကြီးဦးပါဝင်းပြန်ကြားရေးဝန်ကြီးဒီတော့ဦးပါချိုပြည်ထရေးဝန်ကြီးသခင်မြတ်တယ်ယူပို့ဆောင်ရေးဒုတိယဝန်ကြီးဦးအောင်မောင်တောင်နှန်းဒေသဝန်ကြီးတစ်ဖြစ်လဲမိုင်းပွန်စော်ဘွားဆက်ဆံထွန်းတို့ကဗုဒ္ဓဘာသာဝင်တွေဖြစ်ပြီးစက်မှုဝန်ကြီးမန်းမခိုင်ကခရစ်ယာန်ဘာသာဝင်ပညာရေးဝန်ကြီးဦးရာဇတ်နဲ့သူတက်တော်ဆောင်ရဲဘော်ကိုထွေးတို့ကအစ္စလမ်ဘာသာဝင်တွေဖြစ်ကြပါတယ်။ဒါပေမဲ့သူတို့ဟာလူမျိုးနဲ့ကိုးကွယ်ရာဘာသာအပေါ်မှာမူတည်ပြီးနိုင်ငံရေးမှာပါဝင်နေတာမဟုတ်ပဲနိုင်ငံသားစိတ်နိုင်ငံချစ်စိတ်တွေနဲ့သာမြန်မာနိုင်ငံရေးမှာပါဝင်လာတာဖြစ်တယ်လို့စာရေးဆရာထွန်းစော်ထေကရှုမြင်ပါတယ
်။အာဇာနည်ကြီးကကျွန်တော်ကကောင်းဆောင်ကြီးကြာဆုံးသွားတယ်ဆိုတာလောက်နဲ့တယ်မပြီးဘူးလို့ထင်ပါတယ်။အဲဆိုအာဇာနည်ကောင်းဆောင်ကြီးပြေချပြန်ကြည့်တဲ့အခါကျတော့တိုင်းရင်းသားလူမျိုးပေါင်းစုံပါတယ်လို့ဘာသာပေါင်းစုံနဲ့ပါခဲ့ကြတယ်။ပါတဲ့အခါကျတော့ကျွန်တော်တို့ကအာဇာနည်ကြီးကိုအကုန်လုံးကိုကြည့်လိုက်တဲ့အခါအဲ့ဒီလူတွေကအမျိုးဘာသာသာသနာဆိုတာတစ်ခုတည်းကိုဥတည်ပြီးတော့လွတ်ခွာကြတာမဟုတ်ပဲတနိုင်ငံလုံးလူမျိုးကြီးနိုင်ငံချစ်စိတ်နဲ့လူမျိုးကြီးကိုတည်ပြီးတော့လွတ်ခွာကြတာ။ကျွန်တော်ဒီနေ့နိုင်ငံချစ်စိတ်နဲ့အမျိုးဘာသာသာသနာချစ်စိတ်မှာကျွန်တော်ခေါခေါချာချာပြန်ဆုံးသက်ချဖို့လိုပြီးလို့ထင်ပါတယ်
။တသက်တာအမျိုးသားစာပေဆိုရှင်ကဗျာဆရာကြီးကိုလေးအင်းဝကုံကြီးကလည်းမန္တလေးတက္ကသိုလ်ပေါ်ပေါက်လာအောင်ဥရဇက်ဆောင်ရွက်ခဲ့တဲ့အကြောင်းအခုလိုပြောပြပါတယ်
။အာဇာနည်ရဲ့မှာရဲဘော်မောင်ထွေးဆရာကြီးဥရဇက်ဆရာကြီးဥရဇက်ဆိုတာကပညာရေးဝန်ကြီးလေဘုဘယုတ်အောင်ဆန်းဆိုရလဲ။အဲ့တော့သူကမန္တလေးတက္ကသိုလ်သိဖြစ်ချင်တာဗျာ။ကျွန်တော်အဖေများခဲ့တာကမန္တလေး Intermediate College ဥပဇာကောလိပ်ပဲရှိသေးတယ်ဗျာ။နော်ဒီပဲပိုင်ဒုတိယကမ္ဘာစစ်ကြီးတော့သူကလူရွေးတယ်ဆရာကြီးကနမတ်ဥရေရောက်ကောင်းရမယ်နမတ်နဲ့ပညာတတ်ရမယ်နမတ်သုံးမန္တလေးနဲ့သာဝင်ဆိုင်ရမယ်ဒီရေချင်းသုံးရကိုတွေ့လိုက်ပါတော့ဆရာကြီးဥက္ကုလေးလက်ရှိကြဥက္ကုလေးမန္တလေးတက်လို့ဖွင့်ပြရမှာကျွန်တော်ကပြင်ဟောဒီ9000ပဲပေးနိုင်တယ်ဆိုပြီးတော့ဆရာကြီးဥက္ကုလေးပါတယ်ဗျာအဲ့ဒီ9000ပိုက်ပြီးတော့ပြန်လာတယ်ဗျာကြည်ဆိုတာကဥပဒေကခက်ကောင်းကောင်းမန္တလေးနဲ့တကယ်ဝင်ဆိုင်တဲ့ပုဂ္ဂိုလ်ကြီးကအာခဏလေးနဲ့မန္တလေးတက်ကူဖွင့်ပြတာအဲဒါကျွန်တော်ထင်တယ်1948ခုဇူလိုင်7ရက်ဘယ်တော့အဲ့ဒီမှာပါလီမန်စည်းဝေးပါတီနဲ့ဆိုဆရာကြီးဆိုတာကမတက်နိုင်ဘူးအဲ့ဒါဖွင့်တယ်ဆိုပါလို့ဗျာအဲ့တော့စိတ်မကြခင်ဆရာကြီးဆိုတာကကြဆုံးတာပဲဗျာအဲ့တော့ဆိုတာကသူ့အတူဘာကိုယ်ွယ်ကိုယ်ွယ်ကျွန်တော်သိတာမသိဘူးအဲ့ဒီမှာကျွန်တော်မလေးတက်ပြောတယ်ဂုံပြူတာမှကျွန်တော်တက်ပြောရောက်တာ54ဗျာကျွန်တော်စာသင်ဆောင်က Old Assembly Hall ကိုရယ် OAH အဲ့ဒါနရေကြီးဗျာတတ်မိုးခင်ရငါကြီးအဲ့ဒီကစားပြီးတော့လုံရင်းလုံရင်းနဲ့ကြီးကြီးနဲ့ဗိမာန်ကြီးတစ်ခုပေါက်လာတယ်အဲ့ဒါကို New Assembly Hall ဆို NAH ဆိုပြီးတော့နာမည်မပေးရသေးဘူးအဲ့ဒီအချိန်မှာအဲ့ဒီ Hall ကြီးနာမည်ပေးဖို့ဆိုတော့ရာဇက်ဟောဆိုပြီးတော့မှစာစင်တော်အသိကြီးရတယ
်။ဟုတ်ပါတယ်။နှစ်ပေါင်း100ကျော်အင်္ဂလိပ်လောက်နေခဲ့ရတဲ့တိုင်းပြည်ကနေလုံးဝလွတ်လပ်ရေးရအောင်ခေတ်ဆက်ဆက်တော်လှန်ခဲ့ကြသူတွေထဲမှာဘရင်ကန်ကရက်တောက်ကိုအာခံပြောရခဲ့သူရခိုင်မျိုးသားဆရာတော်ဦးဥဒမချင်းတိုင်းရင်းသားခေါင်းဆောင်ဘူဆွန်ဘက်တို့ဟာထင်ရှားသလိုမွန်ကရင်ရှမ်းစတဲ့တိုင်းရင်းသားတွေကလည်းနယ်ချက်တော်လှန်ရေးသမိုင်းမှာထင်ရှားသူတွေပေါ်ထွက်ခဲ့ပါတယ်။ဒါ့အပြင်ပညာရှင်တွေထဲမှာလည်းလူမျိုးကြားတွေရှိတဲ့အတွက်လူမျိုးခွဲခြားဆက်ဆံတာကိုမနှစ်သက်ဘူးလို့ဆရာကြီးဥကိုလေးကပြောပါတယ
်။ကျွန်တော်တို့အနေနဲ့ကတော့လူမျိုးခွဲခြားမှုဆိုတာကျွန်တော်မနှစ်သက်ဘူး။ဘာဖြစ်လို့ဆိုတော့တရုတ်တွေထဲမှာရှိတော်စိန်ခိုးဆိုတာကရောက်လာဝင်များ။နောက်တစ်ခါဥဟုတ်စိန်ဆိုတာကပါဠိမြန်မာအဖေဆံပြုစုကြကျွန်တော်တို့ကျေးဇူးရှိကြီးဗျ။နောက်မော်လမြိုင်ကဆရာကြီးဒေါက်တာလပ်ပြီးအောက်ဆုံးမှာဗမာသာပမောက္ခဗျ။နောက်ဒီအနည်းချက်မြန်မာဒေါက်တာမောင်ဖြူခေါ်တဲ့ဒေါက်တာဂွမ်းလျောင်းနောက်တကဆရာကြီးထင်ဖတ်မောင်ထင်နောက်ဆုံးပြောရမယ်ဆိုရင်မန္တလေးမြို့မကိုစကြည့်ဆောင်တဲ့တည်းမှာဥတော်လုံးဆိုတာတရုတ်ကြီးပါလားဗျအဲ့တော့တရုတ်ပြည်ကကျွန်တော်တို့ဘာမှမစင်စားဘူးဗျလူမျိုးကြီးကိုနောက်တကကျွန်တော်ကအင်းဝါသားဆိုတော့ကျွန်တော်တို့ကအင်းဝါမြို့အနောက်ဘက်ကဟာကိုမြစ်သာရက်ကိုအရက်ခေါ်ကလဒန်းလို့ခေါ်တယ်အဲ့ဒီယူရိုပါပိုက်ဆဲကြတော့ပွဲတိုင်းရောရကြတော့တော်တော်ဆရာဒါပါလို့ပြလို့အဲ့ကမွန်စနေနေ့ကအမြောက်ပူရန်ကြီးရတယ်ကျွန်တော်ဘာမှတတ်မလို့တဲ့မှာ ကျွန်တော်တို့အင်းဝါမှာဝရင်းကျော်ဆိုတဲ့အမြောက်ကြီးကံရရတယ်အမြောက်ကလာရည်အင်းဝါကနေမလာဘူးလားပြောင်းသွားတော့ဟိုးဟိုးဆိုတဲ့နေရာကိုသူမစနေနေကွက်ချပြီးပေးတယ်ဗျ
တမိုင်းတင်ကစားရအင်္ဂလိပ်ကိုတော်လန်ခဲ့တဲ့တောင်သူလက်သမားခေါင်းဆောင်ဆရာဆန်တို့ရဲ့လှူရှားမှုကိုနေ့ချက်အစိုးရကလူမျိုးရေးအထီးကိုနဲ့လှည့်စားဖို့ကြိုးစားခဲ့တဲ့အတွက်ဆရာကြီးတခင်ကိုတော့မိုင်းကမှန်မှန်ကန်ကန်ဦးဆောင်ပေးခဲ့တယ်လို့ဆရာကြီးဦးကိုလေးကပြောပြပါတယ်ဒီလူမျိုးရေးဖွဲ့ရလုပ်တာတွေကကျွန်တော်တို့တမိုင်းမှာလည်းတစ်ခါမှမရှိခဲ့ဘူးပါဘူးညာအင်္ဂလိပ်ကဆရာ
ီးတော့ကလမှာအစီရင်လို့ဗျာအဲ့ဆရာကြီးမိန်းလို့ရတော့ဘယ်ကောင်းတာကိုဗျာကလအရေးလောက်ကိုတော့စကားအကျွေးမမောက်ပါဘူးအပိအမြောက်ဆရာမပါတဲ့တည်းဒါမျိုးလို့တယ်ဆရာမချင်လို့ဟာကိုယ်ဝိတ်တယ်ဗျာနိုင်ငံရေးမြင်ကဆရာကြီးမိန်းလို့ရတဲ့ကောင်းတာပဲဗျာမင်းလည်းဆောင်းနေရကြက်ပဲတဲ့မင်းတို့ကလာလေအင်္ဂလိပ်ကျွန်းပါလေဘာလို့မမာလေလဲအင်္ဂလိပ်ကျွန်းကျွန်းကျွန်းညခွတ်မနေပါနဲ့ကွာတက်ရမှာတော့နေပြတက်ရမှာဆိုပြီးတော့ဒီကလောက်မှဖြစ်ရောမပြည့်ပြည့်စရာပြောခဲ့တာ
ဒါကြောင့်မြန်မာလွတ်လပ်ရေးဖို့ခေဆက်ဆက်ကြိုးပမ်းခဲ့ကြတဲ့ခေါင်းဆောင်ကြီးတွေရဲ့နိုင်ငံချစ်စိတ်မျိုးနဲ့တိုင်းပြည်အတွက်ဆောင်ရွက်တာကသာဗိုလ်ချုပ်အောင်ဆန်းနဲ့အာဇာနည်ခေါင်းဆောင်ကြီးတွေကိုမှန်မှန်ကန်ကန်ဂုဏ်ပြုရရောက်တယ်လို့ဆရာထွန်းစော်တေကပြောပါတယ်
ကျွန်တော်တို့အနေနဲ့တော့နိုင်ငံချစ်စိတ်ပဲရှိတယ်။အမျိုးချစ်စိတ်ဆိုလို့ရှိရင်ရှမ်းကလည်းသူရှမ်းမဲ့သူချစ်မဲ့မော်ကလည်းသူ့မော်မဲ့သူချစ်မဲ့အားကြီးကတိတ်သဘာဝကြတဲ့ဟာလို့ကျွန်တော်တို့မယူဆဘူး။ဒါကြောင့်ဒီအာဇာနည်နေ့မှာကြဆုံးခဲ့ကြတဲ့ပုံကိုယ်တွေကြည့်တဲ့ခါကျတော့လည်းလူမျိုးပေါင်းစုံဘာသာစုံပါခဲ့ကြတဲ့ခါကျတော့အဲဒီလူတွေအားလုံးကသိကြပါတယ်။နိုင်ငံလွတ်လပ်ရေးရဖို့နိုင်ငံချစ်စိတ်တစ်ခုခဲနဲ့တိုင်းပြည်ချစ်စိတ်တစ်ခုခဲနဲ့ဥဆောင်လုပ်လာခဲ့ကြတာဖြစ်တဲ့အတွက်ဒါပေမဲ့သူတို့တွေရဲ့ကျေးဇူးတွေကကျွန်တော်တို့မှရှိနေခဲ့တဲ့အတွက်အဲ့ဒီအပေါ်မှာအခြေခံပြီးကျွန်တော်တို့အားလုံးနိုင်ငံချစ်စိတ်တိုင်းပြည်ချစ်စိတ်နဲ့ကိုယ်မျိုးကိုချစ်တယ်ဆိုတော့ပြည်သားစိတ်တွေကိုဖယ်ပစ်ပြီးသိမိလို့ကျွန်တော်ထင်တယ်ဗျာ။တိုင်းပြည်လုံးတစ်မျိုးသားလုံးအားလုံးရဲ့အပေါ်မှာချစ်တဲ့စိတ်နဲ့ပဲကျွန်တော်တို့ဆက်လက်ပြီးတော့ဒီမိုကရေစီအောင်ပွဲရလေကြီးဆက်သွားတယ်လို့ထင်တယ
်။အတူယူတင်တဲ့အာဇာနည်ခေါင်းဆောင်ကြီးတွေရဲ့ယက်တီချက်နဲ့စိတ်သက်အကြောင်းစာပေပညာရှင်တွေရဲ့ပြောဆိုချက်တွေတင်ပြလိုက်တာပါခင်ဗျာ။